စီလန်နိုင်ငံကပလီနှစ်ခုမှာအကြမ်းဖက်ပစ်ခတ်မှုဖြစ်ပြီးသတင်းတစ်ပတ်အကျော်ကလေးမှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါပြီ။ပစ်ခတ်မှုကြောင့်တေဆုံခရရသူ50ထဲမှာအယောက်40တေဆုံခရရတဲ့အယ်နော့ပလီမှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေဒီကနေ့စနေနေ့မှာသိမတွေ့ရတော့ပါဘူး။တနတ်ကြီးဆန်ရတွေကိုလည်းဆေးသစ်တွေတုပ်ပြီးတော့ဖုံးအုပ်ထားသလိုအသက်ဘေးကလွတ်ဖို့လူတွေရက်ချိုးဖျက်ဆီးပြီးတော့ထွက်ပြေးခဲ့တဲ့ပြတင်းပေါတွေကိုလည်းအသစ်ပြန်တတ်ထားပါတယ်။တနတ်သမားဟာဩစတြေးလျနိုင်ငံကအသက် 28 နှစ်အရွယ်လူဖြူကြီးစိုးရေးဝါဒသမားတစ်ဦးဖြစ်ပါတယ်။ပလီကိုဒီကနေ့လာရောက်ကြတဲ့သူတွေထဲမှာတော့အသက်မသေးလွတ်မြောက်ခဲ့သူတွေနဲ့တည်ဆုံခဲ့ရသူတွေနဲ့တည်ကျွမ်းသူတွေလည်းပါဝင်ပါတယ်။ဒီဖြစ်ရဟာမိသားစုဝင်တွေဆုံရှုံခဲ့ရသူတွေအတွက်ဝမ်းနည်းချေကွဲစရာဖြစ်တယ်လို့အဲ့ဒီပစ်ခတ်မှုကိုကိုတွေ့ကြုံခဲ့ရသူတွေအနေနဲ့လည်းအဲ့ဒီအာယုံတွေကိုမမေ့ပြောင်းနိုင်အောင်ဖြစ်နေကြရတယ်လို့ကန်နီဘူရီကမွတ်စလင်အဖွဲ့ဥက္ကဋ္ဌစီဂတ်ခန်းကပြောပါတယ်။အခင်ဖြစ်တဲ့ Christchurch မြို့က Much for Love မေတ္တာတရားအတွက်ချီတက်ပွဲကိုကျင်းပရမှာပါဝင်ဆင်နွှဲခဲ့ကြသူတွေကတိတ်ဆိတ်ငြိမ်သက်စွာပဲလမ်းလျှောက်ချီတက်ခဲ့ကြပါတယ်။ပွဲဖြစ်မြောက်ရေးစီစဉ်သူကျောင်းသူတူဦးဖြစ်တဲ့အသက်16နှစ်အရွယ်မနာလာဘတ်လာကလည်းဒီလိုအချိန်ကာလမျိုးမှာအမုန်းတရားတွေကအမောင်းတွေကိုဖုံးလွှမ်းသွားစေတယ်လို့မေတ္တာတရားကအမောင်းတွေကိုဖြိုခွင်းမဲ့အလင်းရောင်တွေဆောင်ကျင်းလာစေမယ်လို့ပြောပါတယ်။မနေ့တောက်ကြနေမှာတော့တည်ဆုံခဲ့သူ50ထဲက26ဦးရဲ့ဇာပနာအခမ်းအနားကျင်းပခဲ့ပါတယ်။